အမေရိကန်နိုင်ငံရဲ့စီးပွားရေးကတတိယသုံးလပတ်ကာလမှာစတင်တင်တိုးတက်ခဲ့တယ်လို့အမေရိကန်ကုသရေးဝန်ကြီးဌာနကအင်္ဂါနေ့ကပြောပါရယ်စက်တင်ဘာလမှာကုန်ဆုံးခဲ့တဲ့သုံးလတာကာလအတွင်းအမေရိကန်စီးပွားရေး 33.4 ကနေတိုးတက်ခဲ့တာဖြစ်ပါတယ်။မလအတွင်းကအမေရိကန်ကွန်ဂရက်ကအတည်ပြုပေးခဲ့တဲ့ဒေါ်လာ 1.2 ထရီလီယံသုံးစွဲတဲ့ကယောဂဆိုင်ရာအကူအညီပေးရေးအစီအစဉ်ကြောင့်အခုလိုတိုးတက်ခဲ့တာလည်းဖြစ်ပါတယ်။ကယောဂအခြေအနေကြောင့်ဒုတိယသုံးလပတ်ကာလအမေရိကန်စီးပွားရေးက 38.4 ကနေနှုတ်လက္ခဏာပြတ်ဆင်းခဲ့ရတာကနေအခုလိုတစ်ချိန်တိုးပြန်လဲတိုးတက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မနစ်ကဒီအချိန်နဲ့နှိုင်းယှဉ်တော့အမေရိကန်စီးပွားရေးပမာဏ3.5% ခန့်တော့ပုံမှန်တည်ငဲ့သွားခဲ့ပါတယ်။ American CYE ရဲ့3.2%ပမာဏရှိတဲ့စားသုံးသူတွေကုန်ပစ္စည်းဝယ်ယူသုံးစွမ်းမှုအားကောင်းတာကြောင့်လည်းအခုတတိယသုံးလပတ်ကာလ CYE တိုးတက်လာတာဖြစ်ပါတယ်။ဒီနေ့လာနေကတော့ဒေါ်လာဘီလီယံ900နီးပါးရှိတဲ့ခရယောဂကာလ CYE အကူအညီပေးရေးဒုတိယအစီအစဉ်ကို American Congress လို့တော့ကအတည်ပြုလိုက်တာကြောင့်အဲ့ဒီအစီအစဉ်က American CYE ပြန်လည်နှုတ်ထရေးအထောက်အကူပေးလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။